ကျွန်တော်ခုနေရာလေးပြန်ကြည့်အောင်နော်ဘိုးကျော်ကြီးတန်းရွှေနဝဒဒုတိယဥက္ကဋ္ဌပိုင်ပိုင်နိုင်နိုင်ဖြစ်သွားတဲ့အနေအထားလေးကိုပြောပြပြပါဦးခင်ဗျာ
ပြန်တန်းရေလို့ကျွန်တော်ထွက်ပါလိမ့်မယ်ပြန်တန်းထွက်ပါလေပြီးတော့မှဒါသတင်းစာတွေထဲမှာဒုတိယဥက္ကဋ္ဌဆိုပြီးတော့နာမည်ကိုထပ်ပြီးမှကျင်းညာတာကကျွန်တော်တို့89ပေါ့လေ89အကုန်ပိုင်းလောက်ကစပြီးတော့မှဖြစ်တဲ့အနေအထားမျိုးဖြစ်ပါတယ်ဒီကျွန်တော်တို့အစည်းအဝေးတွေမှာထိုင်တဲ့အခါမှာကျွန်တော်တို့ဝါစင်ကျွန်တော်တို့ကစီယုံမှာကျွန်တော်တို့ရှိပါတယ်အဲ့တော့နိုင်ငံရေးပိုင်းရလုပ်တဲ့စီဝေးတွေမှာဆိုရင်အဲ့ချင်းအဲ့ဒီကကအဲ့ဗိုလ်ချုပ်ကြီးစောမောင်ပြီးရင်ဘယ်ညာကအတွင်မှုတင့်နေပြီးမှသူတို့ဒီကျန်တဲ့မန်မာရီယာတန်းစီပြီးတော့ထိုင်ရပါတယ်ဒါကျွန်တော်ဝါစင်ပါပဲအဲ့တော့စီရင်နဲ့ပတ်သက်ပြီးတော့မှအစည်းအဝေးဆိုလို့ရှိရင်ဗိုလ်ချုပ်ကြီးစောမောင်ဗိုလ်ချုပ်ကြီးတန်းရွှေပြီးလို့ရှိရင်ဒါကျန်တဲ့ဗိုလ်ချုပ်ကြီးတွေပြီးတော့မှဗိုလ်ချုပ်ခင်ကျုံးကထောင်လိုင်းညွန်ကြိုင်မှုနေနဲ့အဝေးမှထိုင်ရပါတယ်လေးလက်ပတ်စီဝေးလို့စစ်တပ်စီဝေးဆိုလို့ရှိရင်ဗိုလ်ချုပ်ခင်ကျုံးကခုံကအဝေးရောက်သွားပါတယ်
ဟုတ်ကဲ့ခင်ဗျအဲ့တော့ဒီဗိုလ်ချုပ်ကြီးတန်းရွှေ90ရွေးကောက်ပွဲမတိုင်ခင်မှာသူဒီတရားဝင်နဝဒဒုတိယဥက္ကဋ္ဌဖြစ်လာပြီအဲ့ခါကျတော့ဒုတိယဥက္ကဋ္ဌနဲ့ဥက္ကဋ္ဌနဲ့ဆက်ဆံရေးပို့ပြီးတော့တိုးတက်မှုရှိလာပါလားခင်ဗျဆက်ဆံရေးပြန်ကောင်းသွားလားခင်ဗျပို့တိုးတက်လာလား
ဟိုတိတ်တော့ထူးခြားမှုတော့မရှိပါဘူးဘာလို့သူဘာမှဗိုလ်ချုပ်ကြီးစောမောင်နေနဲ့ကတော့ဗိုလ်ချုပ်ကြီးတန်းရွှေကိုအဲ့ချိန်မှာဒီခုနကျွန်တော်ပြောခဲ့တဲ့ဒီဆယ်မြောင်းတာလမန်တွေကလွဲလို့ကျန်တဲ့တာဝန်ပေးတာမရှိပါဘူးခင်ဗျ။ဟု
တ်ကဲ့ပါပါမရှိပါဘူး။ဟာဒီဖြစ်နေတာရောဥနေဝင်းကဘာမှဝင်ရောက်ဆက်ဖက်ခြင်းမရှိလားခင်ဗျ။အ
ဲ့ချိန်နောက်ပိုင်းမှာတော့ဥနေဝင်းရဲ့အခန်းကဏ္ဍကခုနဒီလူပုဂ္ဂိုလ်ပေါ့လေနေရာခြားထားမှုနဲ့ပတ်သက်ပြီးတော့မှသူ့အနေနဲ့ဝင်ရောက်ဆက်ဖက်တာမရှိတော့ပါဘူး
။ဟုတ်ကဲ့အဲ့တော့နောက်တစ်ခုကျွန်တော်တို့တွေ့ကြည့်လို့မရောက်လားခင်ဗျဒီလိုလေ။ဥနေဝင်းဒီအဲ့လိုမျိုးအောက်ကတပည့်တွေမတက်အောင်လှုပ်ထားပြီးတော့မှသူ့အာဏာမြဲအောင်တက်လုံးလှုပ်လာတာဆိုတော့အဲ့ဒီအချိန်မှာဗိုလ်ချုပ်ကြီးစောမောင်နဲ့ဗိုလ်ချုပ်ကြီးတန်းရွှေတို့ဒီလိုမျိုးအဆင်မပြေဖြစ်နေတာသူ့အတွက်ပို့ပြီးတော့ balance မဖြစ်လားခင်ဗျသူအကယ်၍နောက်မှာပဲရှိနေတယ်ဆိုလို့ရှိလို့ရှင်ဒီသဘောမျိုးရရှိနေပါလားခင်ဗျ
စီမပြေဖြစ်နေတယ်လို့တော့အဲ့ချင်းအဲ့ဒီကာကကျွန်တော်တို့ပြောလို့မရဘူးခင်ဗျာ။ဘာလို့ပြောလို့မရဆိုတော့ဒီပုချိုကြီးတန်းရွှေနေနဲ့မကျင်နပ်ဘူးဆိုတဲ့အမူအရာလုံးဝမပြခဲ့ပါဘူး။တကယ်တကယ်သူအာဏာရလာတဲ့အခါကျတော့ပုချိုစုံးမော်ရဲ့အတုပါတော့မသွားဘူးဆိုပြီးတော့ပိတ်တဲ့သဘောမျိုးရှိတာပေါ့
အဲ့ဒီကအတွင်းရေးမှုနှစ်ဒီဗိုလ်မှူးကြီးတင်ဦးပေါ့နော်နောက်ပိုင်းမှာတော့ကျွန်တော်ရဟရင်ပြတ်ကြပြီးကွယ်လွန်သွားခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးတင်ဦးပေါ့ဘုသူ့လူလဲခင်ဗျဗိုလ်ချုပ်မှူးကြီးစောမောင်လူပါလားဗိုလ်ချုပ်ကြီးတန်းရွှေလူပါလားခင
်ဗျအဲ့ဒီချိန်ကမှစီယုံမှရှိတဲ့စီဦးစီးဗိုလ်မှူးကြီးပေါ့လေတောင်တဗိုလ်ချုပ်ကြီးတင်ဦးပေါ့လေဒုတိယဗိုလ်ချုပ်ကြီးတင်ဦးနောက်တစ်ယောက်ကဗိုလ်မှူးကြီးခင်မောင်တန်းဂျီဝမ်းပေါ့အဲ့ဒီချိန်မှာအဗိုလ်ချုပ်ကြီးစောမောင်နေနဲ့အဲ့ဒီဗိုလ်ချုပ်ကြီးတင်ဦးကဗိုလ်မှူးကြီးခင်မောင်တန်းတော့ကိုကြည့်မရပါဘူးကြည့်မရတဲ့အကြောင်းရင်းကလည်းမျိုးမျိုးရှိပါတယ်ဒါပေမဲ့ဒီလူတွေကဒီဗိုလ်ချုပ်ကြီးတန်းရွှေနဲ့အင်တာမား close ဖြစ်တဲ့ပုံကိုယ်တွေဖြစ်တယ်အဲ့တော့ဗိုလ်ချုပ်ကြီးစောမောင်ကတင်ဦးကစီယုံမှမမြင်ကြည့်ဘူးဆိုတဲ့အခါကျတော့အဲ့တော့ဗိုလ်ချုပ်ကြီးတင်ဦးခင်ဗျာဘယ်သူမှယာလူမပေးဘဲနဲ့သူ့ကိုယ်သူကသရမှုဆိုပြီးတော့မှအဲ့ဒီဒီကရင်ပြည်နယ်ဘက်ပေါ့လေအဲ့ဒီမှာသွားပြီးမှသူရှောင်နေရတဲ့နေသားမျိုးရှိပါတယ်နောက်တစ်ယောက်ကဒီဗိုလ်ဘူးကြီးခင်မောင်တန်းသူဆိုလို့ရှိရင်ဒီစီယုံကြီးဗိုလ်ဘူးကြီးရတယ်ပြီးတော့မှမင်းသွားခင်မောင်တန်းဒုတက်မှမှုငါငါဒုတက်မှမှုဆိုပြီးတော့မောင်းထုတ်လိုက်ပါတယ်ခင်ဗျအဲ့ဒီချိန်အဲ့ဒီကာလကတော့ဗိုလ်ချုပ်မှုကြီးတန်းရွှေနေနဲ့ပြောပိုင်ခွင့်မရှိဘူးပေါ့ဗျာသူ့ရဲ့အတက်ကဦးစီးချုပ်ကလုပ်တယ်ဆိုတော့သူကမကျင်နပ်ပင်နဲ့ငြင်းခံနေရတဲ့အနေအထားမျိုးရှိပါတယ်ကျွန်တော်ဘာဖြစ်လို့အဲ့လိုပြောရလဲဆိုလို့ရှိရင်ကျွန်တော်တို့ကရန်ကုန်မှာတင်နန်းနီးပြအရာရှိပါလေဒီကကလန်းနေတော့အမြဲကျွန်တော်တို့သွားရလာရအဆက်အသွယ်ရှိတယ်အဲ့ကျွန်တော်တို့ဒါဗိုလ်ချုပ်ကြီးစောမောင်နားမှာနေတဲ့ဒါဗိုလ်မှုမြင့်ဦးတို့ဒါဗိုလ်မှုခင်မောင်ဆိုးတို့ဆိုတာကျွန်တော်တို့တငယ်ချင်းတွေပါကျွန်တော်တို့ကဒါအများအားထိတွေ့ဆက်ဆံပြောဆိုနေကြတဲ့အနေအထားမျိုးရှိပါတယ်ကျွန်တော်ကကလန်းရောက်သွားတဲ့အခါကျတော့ပိုတိရပါတယ
်ဒီကောက်ပွဲကိုတကယ်ပဲတရားများများတတရူးရူးသားသားနဲ့လှုပ်ပေးမယ်ပြီးလို့ရှိလို့ရှိရင်တမ်းမတော်ဟာစစ်တမ်းရကိုပြန်မယ်ဆိုတဲ့ဒီရည်ရွယ်ချက်ဟာဗိုလ်ချုပ်မှုကြီးစောမောင်အပါဝင်အားလုံးမှာရှိပါသလားသူတယောက်တည်းမှာရှိတာလားမြို့သားဒီမိုကရေစီအဖွဲ့ချုပ်ကဟာ83ရာခိုင်နှုန်းလောက်နဲ့အပြတ်အသတ်အနိုင်ရသွားတဲ့အချိန်မှာအဲ့ဒီအနေအထားမှာဗိုလ်ချုပ်မှုကြီးစောမောင်ဗိုလ်ချုပ်ကြီးတန်းရွှေဗိုလ်မှုချုပ်ခင်ညွန့်တို့ပေါ့နော်ဒီ၃ယောက်ပတ်လည်ကြမှာဘယ်လိုဖြစ်လဲခင်ဗျာ
ဗိုလ်ချုပ်ကြီးစောမောင်เนี่ยတကယ်စကယ်ရိုးသားသားစစ်သားကြီးပါသူတကယ်ပြောခဲ့တယ်ဟာဒီစစ်တမ်းလျားပြန်မယ်ဆိုတာလည်းအမှန်ပါဗိုလ်ချုပ်ကြီးစောမောင်နေနဲ့ကလင်ကကြည့်လို့ပြီးတော့မှပြောတဲ့အနေအထားမျိုးမရှိပါဘူးကျွန်တော်ကိုယ်တိုင်ပေါ့လေဒါဗိုလ်ချုပ်ကြီးနေဝင်နေတဲ့ဒီ AD လမ်းကအရှိကကျွန်တော်တို့အင်အားလေးစခန်းဆိုတာရှိပါတယ်နော်တာနာက9ပေါ့လေတရင်ကဒေါက်တာမောင်မောင်ရဲ့ဒါအငယ်ရှိပါတယ် ုံမှုအောင်နိုင်ပေါ့လေဟိုကိုကျော်သူရဲ့အငယ်ပေါ့လေသူနဲ့ကျွန်တော်နဲ့အဲ့ဒီမှာကျွန်တော်တို့နှစ်လလောက်ကြာအောင်အဲ့ဒီမှာလုံချုံရေးလောက်ရပါတယ် in cover ပေးရတဲ့နေတိုင်းမျိုးရှိပါတယ်အဲ့တော့ကျွန်တော်တို့အဲ့ဒီမှာလုံချုံရေးလောက်တဲ့အချိန်ကမှာဘိုးချုပ်ကြီးစောမောင်ကဝီခင်ညောသဘိုးချုပ်ကြီးနေဝင်းအင်ကိုမကြမကြအဝင်ထွက်ကျွန်တော်တို့ရှိခဲ့ပါတယ်နောက်တစ်ခါကျွန်တော်ကအဲ့ဒီဘိုးချုပ်ကြီးတန်းရွှေကောက်ရိုက်တော့ကျွန်တော်အနီးကလုံချုံရေးလိုက်တဲ့အချိန်ကမှာအဲ့ကျွန်တော်ဘိုးချုပ်ကြီးတန်းရွှေရဲ့ဘိုးချုပ်ချစ်စုရဲ့ဘိုးချုပ်မောင်မောင်ခင်ရဲ့ဘိုးချုပ်ဖုံးမြင်သူ၄ယောက်ပါချက်ချင်းပဲဒါဘိုးချုပ်ကြီးတန်းရွှေရောတနေ့ဘိုးချုပ်တို့ရောသူတို့ကောက်ရိုက်တာကိုရက်ပြီးတော့မှကောက်ကလပ်ကိုကျွန်တော်တို့ပြန်ပါတယ်ကောက်ကလပ်ရောက်ပြီးတော့မှဦးနေဝင်ကရင်တန်းဝင်လာပါတယ်ဘာလို့ရလဲဆိုတော့အဲ့ဒီအချိန်တုန်းကဘိုးချုပ်ကြီးတန်းရွှေကဦးနေဝင်ကိုရန်ကုန်မြို့မှာလမ်းမကြီး၄ဆွဲကျွန်တော်တို့ဖောက်မယ်ဘလို့ဘလို့လုံးမယ်ဆိုတဲ့ဥစ္စာကိုဒါကျူရန်ထောက်ပြီးတော့မှဘိုးချုပ်ကြီးတန်းရွှေကရှင်းပြခဲ့ရပါတယ်ဒါကျွန်တော်မျက်စိရှေ့မှာကျွန်တော်တို့ကိုယ်တိုင်လည်းပါပါတယ်ဘိုးချုပ်ကြီးနေဝင်းကအဲ့ချိန်အဲ့ဒီခါထိနောက်ွယ်မှာကျွန်တော်တို့ရှိပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့ဒါကျွန်တော်တို့ဒီ၈လေးလုံးဒီလူရုံကြမှုကြီးနောက်ပိုင်းမှာပါပါနော
်1989 90ပေါ့လေအဲ့လောက်ကာလပေါ့လေတို့ဒီတော့မှကိုယ်တိုင်ကလည်းကကိုရိုနီပြောသလိုပေါ့လေသူပြောထားပြီးသားတကယ်လဲသူကလွှဲပေးမယ်ဖြစ်လာတဲ့ခါမှာသူ pressure အများကြီးမိပါတယ်အပြင်ကဒီ NL ရဲ့ pressure တွေမဟုတ်ဘူးပြအထက်ကဒီလုပ်ဖို့ကံမဲ့ဒီရဲ့ pressure လည်းများပါတယ်အထူးသဖြင့်တော့အနာဝတ္တဖွဲ့မှာဘိုလ်ချုပ်ကြီးတွန်းကြီးတို့ဘိုလ်ချုပ်ကြီးမြင့်အောင်တို့ aggressive ပုံကိုယ်တွေပဲလေအဲ့လူတွေကအဲ့ဒီမှာဘာလို့ဟလာအာနာပေးရမှာလဲဆိုတဲ့ဟာမျိုးကအဲ့ဒီအတွေးခေါ်မျိုးကတော်တော်များများဝဲပါလေဒီလူတွေပြန်ကြည့်လို့ရှိရင်ဘိုးချုပ်ကြီးတန်းရွှေနဲ့ညှိစက်ခဲ့တဲ့ပုံကိုပဲ
โอเคအဲ့တော့အဲ့ဒီခင်းချင်းကျွန်တော်ကြည့်လိုက်တဲ့အခါကျတော့ဒီနာဝတထိတ်ဆုံးကခေါင်းဆောင်တွေထဲမှာအနိုင်ရွားတဲ့ NLD ကိုအာဏာလွှဲမပေးခြင်းနဲ့အုပ်စုကတစုနောက်တစ်ခါဘလူးဝဲပြောငါတို့ကစစ်သားစကားတီးရမယ်အာဏာလွှဲပြီးတပ်ကိုပြမယ်ဆိုတော့ဘိုးချုပ်ကြီးစောမောင်တယောက်တည်းဖြစ်နေတယ်ဒီဘိုးချုပ်ကြီးခင်းချင်းကတော့အဲ့ဒီချိန်ကျတော့သူကဒီချန်နှချန်ဖြစ်နေတဲ့အထဲမှာဘယ်ချန်ဘက်ကိုခုံလိုက်တယ်လို့
အဲ့တော့ဘယ်ဒီစံကျင်တဲ့ဘက်ကိုခုံသွားတဲ့အနေတိုင်းမျိုးဖြစ်ပါတယ်ဆိုတော့အဲ့ကျန်နဲ့ဝင်သွားတဲ့အကြောင်းရင်းကလည်းတတိထားမိပါလိမ့်မယ်ကိုရိုနီအဲ့ချိန်မှာအခုကွယ်လွန်သွားပြီဖြစ်တဲ့ဘုံမီးကြည်ပေါင်းတို့ရဲ့ညူရီဘက်ခုံယုံတို့ဘာလို့ဒါတွေကဖြစ်လာတဲ့အချိန်ကမှသူတို့အာဏာလောင်မရသေးဘူးဟာလာပြီးတော့မှအခုတည်းကဘာမလို့လဲကွာဆိုရင်ဒီလိုဖြစ်ကြတာအဲ့ချိန်ကပေါ့ဗျာ
ဟုတ်ကဲ့အဲ့တော့နဝဒထဲမှာနှစ်ချမ်းဖြစ်သွားပြီလားဒီနံပါတ်1နဲ့နံပါတ်1မှာတပါးကျန်တဲ့လူတွေနဲ့အကုန်လုံးအဲ့လိုတိတိကျကျဖြစ်သွားပြီလားခင်ဗျာ
ရေကောက်ပွဲနောက်ပိုင်းပြီးတဲ့ကိုကဒီဘိုးချုပ်ကြီးစောမောင်ရဲ့ဩဇာအာဏာကျသွားပါတယ်ဘိုးချုပ်ကြီးစောမောင်ကိုရန်တဲ့လူဘိုးချုပ်တွေတယောက်မှမရှိဘူးအဲဘိုးချုပ်ကြီးစောမောင်ကရုတ်တရက်ကောက်ပြီးတော့အာဏာယူတဲ့ခါကျတော့အာဏာတိဆောက်နိုင်တဲ့အချိန်ကိုမရဘူးတကယ်တော့တကြီးရှိတဲ့လူသူဖြုတ်ပြရမှာဗျဖြုတ်ပြီးတော့မှသူအာဏာတီးလို့ရမယ်ဖြုတ်နိုင်တဲ့အနေအထားသူမှမရှိဘူးသူကိုယ်တိုင်တော့ဖြုတ်ခံရတဲ့သဘောပါပဲ
အဲ့တော့အဲ့ဒီအနေအထားမှာဘိုးချုပ်ခွန်ကြီးစောမောင်ကိုဖယ်ကြဆိုဆိုတာဘလို့ဖြစ်လာလဲခင်ဗျအားလုံးအတူတူလက်ဝါးရိုက်ပြီးဖြစ်လာတာပါလားသို့မဟုတ်ဘသူအကြံစီနဲ့ဘလို့ပါလဲခင်ဗျအ
ဲ့ဒီအပိုင်းမှာတော့ဘိုးချုပ်ကြီးခင်ညွန့်တို့လည်းပါတယ်ဗျတစ်ဖက်ကလည်းဒီဘိုးချုပ်ကြီးစောမောင်အနေနဲ့အုံနောက်ဖောက်သွားတဲ့ဥစ္စာလဲမှန်တဲ့လောက်မှန်ပါတယ်ဒါနဲ့ဒီလောက်ကြီးတော့ရဲစစ်စစ်နဲ့သူ့ကိုမဖြုတ်သင့်ဘူးအဲ့တော့ဘိုးချုပ်ကြီးစောမောင်ကိုမဖြုတ်ခင်မှာအရင်ဆုံးဘိုးချုပ်ကြီးစောမောင်မသိအောင်ကျွန်တော်တို့အခုအရင်အင်္ဂလန်တာမကြီးလုပ်သွားတဲ့ဘုံမချုပ်ကျော်ဝင်းကအဲ့ချိန်တုန်းကစီဝင်တဲ့ညွန်ကြိုင်းမှုပါသူအားနေပြီးတော့မှရန်ကုန်မှာရှိတဲ့ဘိုးချုပ်တွေကိုဒီဘိုးချုပ်ကြီးစောမောင်ရဲ့ကျမ်းမာရေးနဲ့ပတ်သက်ပြီးမှ briefing လုပ်ပေးရတယ်လို့သိရပါတယ်သူရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့မှတကယ်အစီအဝေးမှမဟုတ်ဘောဗျာချိန်ဝိုင်းမို့ဗျာ
စီယုံနဲ့မှာအရင်စီယုံရမှာပေါ့ခုန
မှန်ပါတယ်ခင်ဗျာမှန်ပါတယ
်စီရေးကျုပ်တို့စစ်တောက်ကျုပ်တို့အဲ့ဒီကျုပ်တွေနဲ့ဒီညွှန်ကြားမှုတွေနဲ့သူတို့ယုံကြည်တဲ့လူလက်ဆုပ်စာလောက်နဲ့ hints ပေးတဲ့သဘောလားခင်ဗျာဒီပုံကိုကြီးတော့ဖယ်ရှားတော့မယ်ဆိုတဲ့ဟာ
မှန်ပါတယ် hints သဘောမျိုးပါပဲဘိုးချုပ်ကြီးခင်ညွန့်ကဘိုးချုပ်ကြီးတန်းရွှေကိုတင်ပြပြီးတော့မှအစီအစဉ်တယ်လို့ကျွန်တော်သိရပါတယ်
โอเคအဲ့ဒါဆိုလို့ရှိလို့ချင်းအဲ့ဒီခါလေးကအပေးယူဘယ်လိုလုပ်ထားလဲ OB အဲ့တော့ဘိုးချုပ်ကြီးတန်းရှင်နံပါတ်1ဖြစ်အောင်ဘိုးချုပ်မူကြီးစောမောင်ကိုဖယ်ပြီးတော့တင်ပေးမယ်တင်ပေးမယ်ဆိုတော့ तू ကလည်း तू အုပ်စုနဲ့ तू လူအခန်းနေနဲ့ရှိပြီးသားသို့တော်လည်းပဲ तू နံပါတ်1ဖြစ်သွားရင်ဘိုးချုပ်ခင်ညော့ဘယ်လိုဆိုတဲ့ခါမျိုးပေါ့နော်အပေးယူပေါ့အခုပြန်စစ်စားကြည့်ခါမှာဘိုးမူကြားတိတဲ့လောက်ပေါ့အဲ့ဒီချိန်ကအဲ့
တော့နှုတ်ကတိအနေနဲ့တော့ဘာမှမရှိဘူးဗျဒါနဲ့ဘိုးချုပ်ခင်ညော့အနေနဲ့ကတော့မျောလင့်တာပေါ့ဗျာအဲ့ဘာဖြစ်တော့ဒီဘိုးချုပ်ကြီးတန်းရွှေနံပါတ်1ဖြစ်ရင် तू နံပါတ်2ဖြစ်မယ်လို့ညွှန်လင်းတယ်။အဲ့ဒီတုန်းကလည်းကျွန်တော်တို့ဘိုးချုပ်ခင်ညွန့်ဘိုင်းကဘယ်လောက်ထိလုပ်ပေးရလဲဆိုတော့ ကျွန်တော်တို့နောက်ဆုံးပေါ့ဗျာပိုချိုကြီးစောမောင်မဖြုတ်ခင်မှာဒီထောင်လိုက်အရာရှိတွေကျွန်တော်တို့တက်မလို့လေရင်ပေါ့လေ PC လေးတွေအဲဒီကလေရင်နေနဲ့တိုင်းတိုင်းကိုတယောက်စာရိတ်တိတ်နဲ့သွားရတယ်ဗျသွားပြီးတော့မှအဲ့စာရိတ်လေးကိုတိုင်းမူကအဲ့ဒီထောင်လိုက်အရာရှိရှိမှာဖွင့်တယ်ဖွင့်ပြီးဖတ်တယ်ဖတ်ပြီးတော့မှတိုင်းမူရဲ့သဘောထားပေါ့သဘောတူလားမတူလားပေါ့ဗျာအဲ့ဒါကိုမေးခိုင်းတယ်ဗျ
စစ်တိုင်းအဲ့ချိန်က10တိုင်းရှိတယ်နော
်ဟုတ်ကဲ့
မန်လေးကနှစ်ပိုင်းခွဲပြီးသွားတယ်
တိုင်းမူရဲ့သဘောထားကိုပြန်မေးခဲ့သဘောတူလားမတူလားဒါပဲ
ဆိုတော့အဲ့တော့အဲ့တိုင်းမူတွေကအခုအဲ့နာဝတ္တဖြစ်တဲ့အချိန်ကတိုင်းမူလားသမုနောက်တတုတ်တိုင်းမူလားခင်ဗျာနောက်တတုတ်ဆိုတာအခုဘိုးကျုံညွန့်တင်တို့ဘိုးကျုံကြက်စိန်တို့အတုတ်လားခင်ဗျာ
အားမဟုတ်မဟုတ်ခင်ဗျာနာဝတ္တတိုင်းဘိုးကျုံထွန်းကြီးတို့ရှိသေးတယ်အဲ့ကျင်တော့ကဘိုးကျုံထွန်းကြီးတို့ကကုံသေးဝင်ကြီးတယ်မဖြစ်သေးဘူးတိုင်းမူတွေပဲရှိကြသေးတယ
်ဟုတ်ကဲ့အဲ့တိုင်းမူတွေအနေနဲ့ကဘယ်လိုစဉ်းစားမလဲဗျာဘာကြောင့်လဲဆိုစင်ယုံကလာရဆိုလို့ရှိရင်ခိုးတခါဘူဒီအုံကြုံမြင်ကိစ္စတုံးရလို့ပေါ့စင်ယုံကပဲအကြီးဆုံးရာရှိတွေပါတယ်လို့လို့ဖြစ်နေတော့ကို့လာပြီးစင်ယုံတဲ့အခါမှာဝင်ပါရမလို့လို့ဝင်မဲမပါပဲနေရမလို့လို့အဲ့လိုမျိုးဖြစ်ခဲ့ဘူးတယ်လေအဲ့တော့အခုလည်းပဲဒီကိစ္စမှာအဲ့ဒီအနေအထားမျိုးရှိပါလားခင်ဗျာအကုန်လုံးအစုံတခါတည်းရှိသမျှစစ်တိုင်းဆယ်တိုင်းသလုံးကမှန်တယ်ဖယ်ရှားပြင်မှဖြစ်မယ်ဆိုတဲ့သဘောထားပေးခဲ့မှုရှိပါလားခင်ဗျာဒါမှမဟုတ်တူတယောက်လောက်ကများသဘောမတူဒီလိုတော့မလုပ်သင့်ဘူးဆိုတဲ့ဟာမျိုးများရှိပါလားခင်ဗျာ
မရှိပါဘူးခင်ဗျဒီလိုလုပ်တဲ့ဥစ္စာလည်း officially လုပ်တဲ့သဘောပါပဲဟို hints ကပေးပြီးသားဖြစ်ပါလိမ့်မယ
်ဒါနောက်မှဒီဥစ္စာတည်တည်ချာချာလိုက်တဲ့သဘောစောစောချင်းကတော့စစ်တိုင်းမှုတွေကလေဝါရိုက်ထားတင်းတလို့ရိုက်ထားပြီ
မှန်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဘိုးချုပ်ကြီးခင်ညွန့်စုလက်အနေနဲ့ဘယ်လိုများရပါလဲခင်ဗျဘိုးချုပ်ကြီးတန်းရှိစီက
ဘိုးချုပ်ကြီးစောမောင်ကိုဖြုတ်တဲ့နေ့မှာဘိုးချုပ်ကြီးစောမောင်ရဲ့ဇနီးတော်အေးကြီးကျွန်တော်တို့စေယုံပေါ်တက်လာပါလေတက်လာပြီးတော့မှဘိုးချုပ်ကြီးတန်းရွှေခန်းကိုသွားပြီးတော့မှလက်ညှိုးထိုးပြီးတော့မှကိုစူပူတော့ဗောဗျာကျွန်တော်တို့အနားမှာလည်းဒါကျွန်တော်တို့တန်ငယ်ချင်းနေရှိနေကျွန်တော်တို့ကြံတိတလောက်ပေါ့လေရှင်တို့ဒီလောက်တော့မှကျွန်တော်တို့တက်လာပြီးတော့မှတစ္ဆာမဲရတာပေါ့လေအရှင်တို့ဒီလိုအာလာယူမယ်ဆိုလို့ရှိရင်လည်းသူတို့ပြောရင်လည်းဒါပြောလို့ရတာပဲပေါ့လေပြောပြီးမှလှုပ်လဲဘာမှလက်မခံစရာအကြောင်းမှမရှိတာအခုတရင်ထွက်လာတော့မှသူတို့ကသိရတာကို
ဘယ်လိုလှုပ်လိုက်တာလဲခင်ဗျဘိုးချုပ်ကြီးစောမောင်ကိုဖမ်းပြီးချုပ်ပြီးတနေရာမှာထားလိုက်တာလား
မဟုတ်ဘူးခင်ဗျအဲ့ချိန်မှာဘိုးချုပ်ကြီးစောမောင်ရဲ့မိသားစုကစီယုံဝေါ်ဖစ်ဝင်းထဲမှာရှိတယ်တမ်းမတော်အဲ့ကရာမှာပဲနေပါတယ်ခင်ဗျရှင်လုံးပြီးတဲ့ချိန်ကစပြီးအဲ့မှာပြောင်းပြီးတော့မှနေကြတာဗျဘိုးချုပ်ကြီးစောမောင်ကရုံတဲ့အဲ့ဒီအိမ်ကရုံတဲ့အိမ်နဲ့နီးနီးလေးပေါ့ဗျာဟိုဂိတ်ကလေးဝင်လာရုံပဲလေအဲ့ဒီနေ့ကတရင်လဲကျင်ညာပြီးတဲ့ခါကျဘိုးချုပ်ကြီးစောမောင်ရုံတဲ့စရာရုံမရှိတော့ဘူးအဲ့လိုဖြစ်တာ
ဆိုလိုတာဒီလိုမျိုးဘိုးချုပ်ကြီးစောမောင်ကတာဝန်တွေများပြားလွန်အားကြီးတဲ့အတွက်ကြောင့်မလို့အနာယူဖို့လိုအပ်တယ်ဆိုရဲကျင်ညာကျဲထွက်လာကျွန်တော်မှတ်မိတယ်လေအဲ့ဒီကျင်ညာကျဲထွက်တဲ့
ကျွန်တော်ကတင်ပြခဲ့တယ်ပေါ့ဘိုးချုပ်ကြီးစောမောင်အိမ်ကကျွန်တော်တို့ဒီစရုပ်ဝင်းထဲမှာရှိရကြမို့အထဲကအပြေမသွားနဲ့ဆိုတဲ့အနေဒါမျိုးပဲဖြစ်ပါတယ်ဝင်းထဲမှာထိန်းထားလိုက်တယ်ပြီးမှသူ့အဆောင်ရှောင်းနဲ့သူ့ရဲ့ကိုယ်ပိုင်အိမ်ကိုသူပြန်ပို့တယ်ပြန်ပို့ပြီးတော့မှအကျကျုပ်သဘောမျိုးတော့ဟိုချထားတယ်လို့ကျွန်တော်သိရတယ
်ဟုတ်ကဲ့အဲ့ဒါ1992
92 April မှာပါခင်ဗျာ
โอเคအဲ့တော့ဒီဘိုးချုပ်ကြီးစောမောင်ကိုဒါဖယ်ရှားလို့ပြီးွားပြီဆိုတော့ခုနပြောတဲ့ဆုလက်ခွဲဝေယူမှုတွေဘယ်လိုများဆက်ဖြစ်ပါလဲခင်ဗျာဒီဘိုးချုပ်ကြီးခင်ညွန့်ကတော့အဲ့ဒီအချိန်ကျတော့သူကနံပါတ်1ကိုဖယ်လိုက်ပြီးတော့ဘိုးချုပ်တန်းရွှေနံပါတ်1နေရာပို့တဲ့အလုပ်ကိုသူဆောင်ကျင်းပေးလိုက်ရင်သူလည်းပဲနံပါတ်2နေရာကိုရောက်လာမယ်လို့ဒီကစားခဲ့တယ်လို့တွက်လို့မရောက်လား
မှန်ပါခင်ဗျအဲ့တိုင်းကစားတာပဲအဲ့ဒီအချိန်တည်းကသူ့ရဲ့ဟိုဒီမှာ feeling ပေါ့လေသူအနေနဲ့တော့ဒီ post ကိုသူရကျင်တယ်လိုကျင်တယ်
ကောင်ဝဲဦးစည်းချုပ်ကြီးနေရာကိုတော့ဘိုးချုပ်ကြီးခင်ညွန့်နေရာတော့ဘလို့မှသူ့အနေနဲ့စဉ်းစားမယ်မထင်ဘူးသူနဲ့လည်းမဆိုင်ဘူးလို့ဖြစ်နေတော့အဲ့တော့ခုနနာဝတဒုတိယဥက္ကဋ္ဌနေရာကိုသူဘလို့များသဘောထားပါလဲအဲ့
တော့ကျွန်တော်တို့အဲ့ဒီချိန်တုန်းကဘိုးချုပ်ကြီးတန်းရွှေနေရာကိုဘသူများရမလဲဆိုတဲ့ထင်ကြီးတွေပေါ့လေတင်ကြီးတွေကကျွန်တော်တို့စီယုံထဲမှာလည်းဖြစ်တယ်အဲကျွန်တော်တို့တန်တမန်ကြီးဂျားထဲမှာလည်းဖြစ်တယ်အရသားကြီးဂျားထဲမှာလည်းကျွန်တော်ဖြစ်ပါတယ်အဲကျွန်တော်တို့ဌာနနဲ့ဆိုင်တဲ့တည်င်းတွေကိုကျွန်တော်ကိုယ်တိုင်ဘုံကြီးကြော်သိန်းတို့ဘာလို့ခီးသွားတဲ့အခါမှာဘုချိုကြီးခင်ညွန့်နဲ့ကိုယ်တိုင်တွေ့ပြီးတော့မှဒီတည်င်းတွေကိုကျွန်တော်ပို့ခဲ့ဘူးပါတယ်အဲတန်တမန်ကြီးရစီရတည်င်းတွေဗျာအထူးသဖြင့်တော့ကျွန်တော်ဒီနိုင်ငံခြားဆက်ဆံရေးပေါ့လေနိုင်ငံခြားဆက်ဆံရေးဆိုတာနိုင်ငံခြားတာဝန်နေရာလာတဲ့တည်င်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တခါဝင်တည်င်းပို့ရပါတယ်အဲတည်င်းပို့တဲ့အခါကျတော့ဘုချိုကိုတော့ဒီတဲ့နေဒီတဲ့နေပေါ့ဖြစ်ပါလေဆိုတော့ကြောက်ကြောက်နေပါပဲကျွန်တော်တို့ကအစင်အများကြီးကြွားတဲ့ခါကျတော့ဝင်တဲ့င်းပို့တယ်ပို့တဲ့ခါကျတော့ကျွန်တော်တို့မောကြည့်လိုက်တယ်မောကြည့်ပြီးတော့မှအောင်းလို့ထွက်မင်းဘလို့ထင်လဲဆိုတော့မှကျွန်တော်မသိပါဘူးဆိုပြီးတော့ကျွန်တော်ပြောရတာသူ့ကိုစကဲမဲအနေနဲ့ပေးလိုက်မယ်ထားလိုက်မယ်လို့သူလုံးဝမျှော်လင့်ပါတယ်ဒါပေမဲ့တကယ်ဖြစ်မလာတဲ့ခါကျတော့သူကိုယ်တိုင်ဒါ feeling ဖြစ်တဲ့အနေတိုင်းမျိုးရှိပါတယ
်1988စက်တင်ဘာလ18ရက်စစ်အာဏာသိမ်းချိန်ကဖြစ်စဉ်နဲ့1992 April မှာ ဗိုလ်ချုပ်ကြီးစောမောင်ကိုဗိုလ်ချုပ်ကြီးတန်းရွှေနဲ့ဗိုလ်ချုပ်ကြီးခင်ညွန့်တို့ဦးဆောင်ပြီးတော့အဲ့ဒီအချိန်ကနိုင်ငံတော်ညီဝစ်ပြည်ပြမှုတိဆောက်ရေးအဖွဲ့တစ်ဖွဲ့လုံးစိတ်တူသဘောတူဖြုတ်ချခဲ့တဲ့ဖြစ်စဉ်တွေအကြောင်းဘုံအောင်လင်းထွေရဲ့ပြောစကားတွေကိုတင်ဆက်ခဲ့တာပါခင်ဗျာကျွန်တော်ရော်နီငိမ့်ပါ